ကျမ်းမာတော်မူပါစတူတော်မောင်ရေပြီးခဲ့တဲ့ရက်ပိုင်းကလူမှုကွန်ရက်စာမျက်နှာတွေပေါ်မှာတယ်လီဖုန်းခေါ်ဆိုတာနဲ့အင်တာနက်အသုံးပြုရမှာတတ်မှတ်ထားတဲ့နှုံထားတဲ့ပိုးပြီးအစမတန်ကြာတဲ့နေလို့ဝေဖန်တန်တွေမြင့်တက်နေတာကိုဖတ်လိုက်ရပါတယ်အသုံးပြုသူတွေကငွေဖြည့်ကတ်ထဲကနေဖုံးတဲ့ထဲတဲ့ရက်ဆွဲသုံးဆွဲတဲ့အချင်းဖြတ်လိုက်တဲ့ငွေပမာဏကိုအတိအကျတွက်ပြပြီးဝေဖန်ထောက်ပြနေကြတာပါမြန်မာနိုင်ငံမှာလက်ရှိ MPD တယ်လီနော်နဲ့ Oridu ဆိုပြီးမိုဘိုင်းဖုန်းဌာန၃ခုရှိရမှာသုံးခုစလုံးကတက်ညီလက်ညီဘေးအဖြက်ကျန်းနေတာကိုဝေဖန်ထောက်ပြနေကြပါတယ်မိုဘိုင်းဖုန်းဌာနသုံးခုစလုံးဟာပြည်သူတွေအပေါ်မှာစေတနာအမှန်မထားဘဲအပြိုင်ဆိုင်ခုတ်ဖြတ်လှီးဖဲ့နေကြတာတဖြည်းဖြည်းနဲ့ပေါ်လွင်ထင်ရှားလာပါတယ် MPD ရဲ့လဝကြီးအုပ်ထားမှုကနေနော်ဝေးနိုင်ငံအခြေစိုက်တယ်လီနော်ကုမ္ပဏီနဲ့ကာတာအခြေစိုက် Oridu ကုမ္ပဏီတို့ခုရောက်လာကြတော့အပြိုင်ဆိုင်ဈေးလျှော့ပြီးဖုံးခေါ်ဆိုကနှုံထားတွေတက်တာလာလိမ့်မယ်လို့ပြည်သူတွေမျှော်လင့်ခဲ့ကြတယ်ဒါပေမဲ့ကြာလာတာနဲ့အမျှပြည်သူတွေအပေါ်လက်တလုံးကြားလှုပ်ပြီးရသမျှခေါင်းပုံဖြတ်အမျက်ထုတ်နေကြတဲ့အခြေအနေတွေနဲ့ကြုံတွေ့လာရတယ်။မကြာခင်ကပဲဖုံးခေါ်ဆိုခါတွေအစမတန်ဖြတ်တောက်နေတယ်လို့နာမည်ထွက်နေတဲ့ကုမ္ပဏီကဆော့ဝဲအမှားကြောင်းဆိုပြီးမှားယွင်းဖြတ်တောက်မိတဲ့ငွေကြေးပမာဏတွေကိုပြန်ပေးကျော်မယ်လို့ကြေညာခဲ့သေးတယ်။ဒါပေမဲ့နောက်ပိုင်းမှာဒုံရင်းကဒုံရင်းအတိုင်းပြန်ဖြတ်နေတာပါပဲ။ဆိုတာကသုံးဆွဲသူပြည်သူတွေအပေါ်စစ်မှန်တဲ့စေတနာမထားကြတာပါ။ promotion ပေးတဲ့အခါမှာပုံမှန်မဟုတ်ပဲရှုပ်ထွေးနေတဲ့ plan တွေကိုအသုံးပြုပြီးမတိနားမလဲတဲ့သုံးဆွဲသူပြည်သူတွေကိုလက်တလုံးကြားလှည့်ဖျားနေကြတာပါရိုးရိုးရှင်းရှင်းစေတနာပါပါဖုံးခေါ်ဆိုကနဲ့အင်တာနက်အသုံးပြုခါကိုရှော့ချပေးလိုက်ရင်ရရဲသားနဲ့ပရိုမိုးရှင်းတစ်ခုအတွက်ပလန်တွေကိုအဆင့်ဆက်ဖြတ်တန်းလှုပ်ဆောင်ခိုင်းပါတယ်ဥပမာအနေနဲ့များပြားလာတဲ့ပရိုမိုးရှင်းတွေထဲကတယ်လီနော်ပရိုမိုးရှင်းတစ်ခုကိုပြောပြပါမယ်အလွန်တက်တာသောဈေးနှုန်းဖြင့်အင်တာနက်အသုံးပြုနိုင်ဖို့အဆိုပြီးတယ်လီနော်ရဲ့စုဘူးဒေတာစနစ်ကိုပရိုမိုးရှင်းပေးပါတယ်ဘေးပုံကစုဘူးဒေတာအတွက် *979 *2*2ချက်ကိုနှိပ်ခိုင်းပါတယ်အဲ့ဒီကနေအနည်းဆုံး3000 6000 1000ချက်ဖြည့်ခိုင်းပြီးစုဘူးဒေတာအတွက်နှုတ်ယူဖို့နောက်ထပ်အဆင့်3000ကိုထပ်ပြီးလှုပ်ဆောင်ခိုင်းမြန်ပါတယ်တခါ9 MB promotion အတွက်ငွေ11,999ချက်ကိုဖြည့်ခိုင်းပြန်ပါတယ်အဲ့ဒီ promotion အတွက် *979 *2*2 *4 ချက်ကိုထပ်နှိပ်ခိုင်းမြန်ပါတယ်အဲ့ဒီကနေလိုချင်တဲ့ MB ကိုရဖို့အတွက်နောက်ထပ်အဆင့်2ဆင့်ထပ်ပြီးတွားခိုင်းပြန်ပါတယ်ပြောချင်တာက promotion တစ်ခုကိုရဖို့အဆင့်ဆင့်ရှုပ်ရှုပ်ထွေးထွေးခက်ခက်ခဲခဲ plan တွေနဲ့လှုပ်ဆောင်ခိုင်းနေတာပါဒီလိုလှုပ်ဆောင်မှုမျိုးဟာခေတ်ပညာတက်ဘွဲ့ရလူငယ်တွေကိုတောင်မျက်စိလည်းအာရုံနှောက်စေပါတယ်မြန်မာနိုင်ငံရဲ့လူဦးရေ80ရာခိုင်နှုန်းဟာလေယာဉ်လုပ်ငန်းကိုလုပ်ကင်ပြီးအသက်မွေးဝမ်းကြောင်းပြုနေကြတဲ့တောင်သူတွေပါဒီလိုရှုပ်ထွေးခက်ခဲတဲ့ promotion plan တွေကိုသူတို့ဘယ်လိုနည်းနဲ့မှနားမလည်နိုင်ပါဘူးနားမလည်ကြတဲ့အတွက်ဒီအတိုင်း promotion မယူဘဲတုံးနေကြတာများပါတယ်အဲ့ဒီအတွက်တစ်မိနစ်ကို50ချက်1 MB အတွက် 6 ချက်နှုန်းနဲ့အဖြတ်ခံနေကြရပါတယ်။ဒီလိုဖြစ်အောင်လဲတမင်ဖန်တီးထားတဲ့ရှုပ်ထွေးနေတဲ့ promotion plan တွေနဲ့နားမလည်အောင်လှည့်ဖျားထားတာပါ။ MPD ကလည်းအဆင့်ဆင့်ဖြတ်တန်းရတဲ့ promotion တွေနဲ့တပတ်စာတစ်လစာ package တွေကိုဝယ်ခိုင်းပြီးအာယုံထွေပြားစေပါတယ်။ Oridu ကလည်းထို့အတူပါပဲ။နောက်ပြီး promotion plan တွေကလည်းတစ်ကြိမ်တည်းမှာ 4-5 ခုလောက်ရှိနေပြီးတစ်လကို 3-4 ခါလောက်ပုံစံပြောင်းနေကြတာပါ။အဲ့ဒါတွေကိုမျက်ခြေမပြတ်အောင်အမြဲစောင့်ကြည့်နေရမယ်အနေထားဖြစ်နေပါတယ်။ဒါတွေကိုအလုတ်ပြက်အကင်ပြက်စောက်ကြည့်ပြီးသူတို့ပေးတဲ့ promotion နောက်ကိုလိုက်နေဖို့ဘယ်သူမှအချိန်မရကြပါဘူးဒီတော့အားလုံးဟာသူတို့ဆင်ထားတဲ့လှည့်ကွက်တွေဝင်ပြီးမူလအတိုင်းဖုံးခေါ်ဆိုကားတွေကိုဈေးကြီးပေးပြီးတုံးနေကြရတော့တာပါပဲမြန်မာနိုင်ငံမှာစားသုံးသူတွေကိုအကာအကွယ်ပေးနိုင်ဖို့အတွက်စားသုံးသူကာကွယ်ပေးရေးဥပဒေကို2014ခုနှစ်မှာပြဋ္ဌာန်းထားပါတယ်စီးပွားရေးလုပ်ငန်းရှင်တွေဟာဝန်ဆောင်မှုလုပ်ငန်းကိုအကြောင်းပြုပြီးတရင်အချက်လက်တွေမှာဖော်ပြထားတဲ့အခြေအနေအာမခံချက်ထူးခြားချက်ကာလသတ်မှတ်ချက်အကျိုးသက်ရောက်မှုတွေနဲ့ကန့်ညီမှုမရှိတဲ့ဝန်ဆောင်မှုကြော်ညာနဲ့အယောင်မြင့်နေရေးတို့မှာပါဝင်တဲ့ဖော်ပြချက်တွေနဲ့ကန့်ညီမှုမရှိတဲ့ဝန်ဆောင်မှုတွေကိုမပြုတ်လို့ရဘူးဆိုပြီးပါရှိပါတယ်။ဒါအပြင်ပြည်သူတွေကိုထင်အောင်ထင်မှားဖြစ်စေဖို့ရည်ရွယ်ပြီးအတုံးမပြုတ်နိုင်တဲ့ဓမ္မမဟုတ်မရနိုင်သောဝန်ဆောင်မှုဖုံးကွယ်ထားတဲ့ဝန်ဆောင်မှုအခြားသောဝန်ဆောင်မှုတွေကိုတိုက်ရိုက်ဓမ္မမဟုတ်သွေဝိုက်ပြီးချိုးနှိမ်ဖော်ပြတာချက်ကားထားတာမတိကျမရေရာတဲ့ဂရီတွေနဲ့ဝန်ဆောင်မှုမပြုတ်လို့ဖို့ပြုလုပ်ခဲ့ပါကဥပဒေအရအရေးယူခံရမယ်ဆိုပြီးစားသုံးသူအကာအကွယ်ပေးရေးဥပဒေမှာပြဋ္ဌာန်းထားပါတယ်။ဒါအပြင်စားသုံးသူစိတ်ပိုင်းဆိုင်ရာအနှောက်အယှက်ဖြစ်အောင်ကြော်ညာတာစားသုံးသူပြည်သူတွေထိခိုက်နစ်နာစေတဲ့အကျိုးဆက်တွေအလုံးကိုတာဝန်ယူဖြေရှင်းပေးဖို့တာဝန်ရှိတယ်ဆိုပြီးစားသုံးသူကာကွယ်ရေးဥပဒေမှာပြဋ္ဌာန်းထားတယ်လို့သိရပါတယ်။ဒါပေမဲ့စီးပွားရေးလုပ်ငန်းရှင်တွေဟာဒါတွေကိုမသိကြိုးနုံပြုပြီးပြည်သူတွေစီကရသလောက်ခေါင်းပုံဖြတ်အမျက်ထုတ်နေကြတော့မှပဲ။တချို့ပြည်သူတွေကလည်းဒီစားသုံးသူကာကွယ်ပေးရေးဥပဒေရှိမှန်းအောင်မသိကြပါဘူး။ဒါကိုအခွင့်ကောင်းယူပြီးစီးပွားရေးလုပ်ငန်းရှင်တွေကပြည်သူတွေပေါ်မထေမဲ့မင်ပြုနေကြတာပါ။ဒါတွေကိုသက်ဆိုင်ရာဝန်ကြီးဌာနတွေက တည်တည်ချာချာစီးစစ်ပြီးအေးအေးယူသိရင်အေးအေးယူပြီးစားသုံးသူကာကွယ်ပေးရေးဥပဒေကိုအသက်ဝင်အောင်ကြိုးပမ်းဆောင်ရွက်ကြပါလို့တိုက်တွန်းအကြံပြုလိုက်ပါသည်။ကဲပါလူကလေးရေမင်းလဲကုန်ကြတဲ့ငွေကြေးအတွက်ထိုက်တန်တဲ့ဝန်ဆောင်မှုကိုပြန်ရတဲ့ပြည်သူတွေထဲကပြည်သူတယောက်ဖြစ်နိုင်ပါစေလို့ဆုတောင်းပေးလိုက်ပါရကွယ်။ချစ်လက်စွာသောမင်းရဲ့အဖစန်နီဦး